ိုင်းဆိုင်ရာဆက်မှုဇုံကတရုတ်အထည်ချုပ်စက်ယုံအချုပ်မတ်လ14ရက်နေ့ကမီးရှို့ခံရလို့ထိတ်လန့်သွားတဲ့တရုတ်တန်ယုံဟာကျူးလွန်သူတွေကိုအရေးယူပေးဖို့တောင်းဆိုပါတယ်စစ်ကောင်စီကလည်းလိုင်းတာယာရွှေပြည်သာတောင်တကုံမြောက်တကုံမြောက်ဥကလာနဲ့တကုံစိတ်ခန့်စားတဲ့မြို့နယ်၆နေမှာစေုပ်ချုပ်ရေးကြီးညာပြီးတုတ်ပြန်ပါလေအဲ့ဟာနေဦးတော်လိုင်းနဲ့ထိတွေ့လာပါတယ်လူမှုဆန္ဒပြပွဲရောလူမှုခွန်ရက်ကတိုက်ခိုက်ကြဖို့ရောရင်ဆိုင်နေရတဲ့တရုတ်တန်ယုံဟာတရုတ်အကျိုးစီးပွားထိခိုက်နေတာမှာကိုစိုးရိမ်ပြပါလာပါတယ်ဆေအာနာတိုင်းတာကိုသဘောထားကွဲလွဲမှုဖြစ်တယ်လို့ဖေဖော်ဝါရီလပြည့်နေ့ကပြောဆိုခဲ့တဲ့တရုတ်ကဆန္ဒပြပွဲနဲ့လူသားပွဲတွေကိုလက်ပိုက်ကြည့်နေလို့မရတော့မှပြည်လာကုန်ရပါတယ်မြန်မာပြည်မှာနိုင်ငံရေးမတည်ငြိမ်ရင်တရုတ်အကျိုးစီးပွားနေနာဆုံးရှုံးစရာအလုံးများပါလေ NLD အစိုးရနဲ့သဘောတူထားတဲ့စီးပွားရေးစီမံကိန်းတွေကိုဆက်လက်အကောင်အထည်ဖော်နိုင်မှာမလားလို့တောင်းတန်လျာဖြစ်လာနိုင်ပါတယ်ဒီအကျိုးစီးပွားနဲ့ရွေးဦးတော်လည်ဆက်ဆက်လာတာကိုကျွမ်းကျင်စွာကင်တွဲနိုင်ဖို့ခိစ္စကဒီအတွက်အရေးအကြီးဆုံးဖြစ်နေပါတယ
်ဆေယနာသိမ့်ပြီးတလကျော်လာတော့မှနောက်ထပ်သွေးထွက်တန်ရုံမှုနဲ့ပြိပက္ခမဖြစ်ပေါင်းအောင်လုပ်ပြီးအချိန်လေးအေးချမ်းစေဖို့အတွက်ဦးစားပေးဆောင်ရွက်ရမယ်လို့ပြုနေငညာရေးဝန်ကြီးဝန်ကြီးကမတ်လ9ရက်မှာပြောပါတယ်အာနာမသိမီဦးဝင်းမြင့်နဲ့ဒေါ်စုကိုတွေ့တော့ရွေးကောက်ပွဲအပြီးပထမဆုံးရောက်လာတဲ့ငညာရေးဝန်ကြီးအဖြစ်ဂုဏ်ယူမိကြောင်းဝန်ကြီးကပြောပါတယ်နောက်တနေ့တက်ချုပ်မင်းအောင်လိုင်းနဲ့တွေ့တော့ရွေးကောက်ပွဲစီရင်ပြဿနာတိုင်ကြားတာကိုဝန်ကြီးကကြားသိပါတယ်ရွေးကောက်ပွဲမရှိတဲ့တရုတ်ပြည်ကဝန်ကြီးကိုတက်ချုပ်ကြီးကရွေးကောက်ပွဲကိစ္စတိုင်ကြားတာဟာကတိကအောက်ဖြစ်စရာပါဒါပေမဲ့ဝန်ကြီးပြန်သွားပြီးမကြမီဆရာနာသိတဲ့အခါမှာတရုတ်ထောက်ခံမှုရယူပြီးလုပ်တယ်လို့လို့ထင်အောင်ထင်မှာဖြစ်ကုန်ကြပါလေ
ဆရာနာသိပြီးမကြာမီတရုတ်လေရင်အများအပြားရောက်လာတာပုံမှန်ကုန်ပြမှုသာဖြစ်ကြောင်းရန်ကုန်အခြေစိုက်တရုတ်ကုန်တယ်လုပ်ငန်းရှင်အတင်းကရှင်းလင်းရတဲ့အထိစိုးရိမ်ထိတ်လန့်လာပါလေအင်တာနက်ပေါ်မှာတွေ့ရတဲ့တရုတ်ပြည်မှာဆက်ဆံရေးဆိုင်ရာသတင်းအချက်လက်တွေဟာနိုင်ငံချစ်ချင်းရေးကိုဖြည့်ဆည်းဖို့ရည်ရွယ်တဲ့ကောလာဟာလာကဖြစ်သောတရုတ်နိုင်ငံရဲ့ဝန်ကြီးဌာနကသဘေလ16ရက်နေ့ကရှင်းလင်းပါတယ်။ဒါပေမဲ့ရှင်းအာဂါသိမ့်မှုနဲ့အကြမ်းဖက်မှုကိုရှုံ့ချကန့်ကွက်ဖို့ပြက်ကွက်တဲ့အတွက်တရုတ်ကွန်ပျူတာကိုမတုံးတော့သဘေမောက်ဖို့လူမှုခွန်ရက်မှာစောအောသူတွေအများအပြားတိုးပွားနေကြတွေ့ရပါတယ
်။တရုတ်ကွန်ပျူတာသဘေမောက်ရင်လှုံ့ဆော်မှုပေါ်ထွက်လာတာဟာတရုတ်စံချိန်ရဲ့အခြေအနေကိုဖော်ပြရာရောက်ပါတယ်။မူဆယ်နေဆက်ကုံတွေမှာတရုတ်ဘက်ကကုံကားဝင်လာမှုအလွန်နှေးပါသွားပါတယ် NLD အစိုးရနဲ့ဆက်ဆံရေးကောင်းမွန်တဲ့တရုတ်ဟာစစ်ကောင်စီညွန်ညင်မာကိုလည်းစိုးရိမ်နေပုံရပါတယ်ဒါပေမဲ့ဆန္ဒပြတဲ့အရသားတွေကိုပြစ်ခတ်တိုက်ခိုက်အကြမ်းဖက်တဲ့စစ်တပ်ရဲ့လုပ်ရက်ကိုကုလသမဂ္ဂလူမျိုးရေးကောင်စီကဝေဖန်ရှုတ်ချတာကိုတော့တရုတ်အစိုးရကသဘောတူလိုက်ရပါတယ်စစ်ကောင်စီရဲ့လုပ်ရက်တွေတရလွန်လုပ်နေတာကိုတရုတ်အစိုးရကအငြင်းတမ်းမကာကွယ်နိုင်ကြောင်းအဖွဲ့ဝင်အားလုံးသဘောတူတဲ့ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့မတ်လ10ရက်နေ့ထုတ်ဆုံးဖြတ်ချက်မှာတက်ပြီးပြနေပါလေဒီမိုကရေစီအတွင်ကူးပြောင်းရေးကိုပြည်သူ့စံနာနဲ့အညီအပြုသဘောနဲ့ဆက်လက်ဆောင်ရွက်ဖို့သာကုလသမဂ္ဂကလိုလားပါလေ
မြမအရေးမှာအာဆီယံအတွင်ကြိုးပမ်းနေတာကိုလည်းထောက်ခံကြောင်းကုလသမဂ္ဂလူမျိုးရေးကောင်စီရှင်းညာချက်မှာပေါ်ပြပါတယ်ဆရာနာသိမှုဟာတရုတ်အစိုးရကိုအကြအကျဖြစ်စေပါလေစစ်တပ်ကိုဝေဖန်ရှုတ်ချတာမျိုးမလုပ်မိဖို့ရှောင်ရှားရင်းစစ်တပ်ကပြစ်ဒဏ်နေတဲ့ပြည်သူလူထုဒေါသမထွက်အောင်ကြိုးပမ်းနေရပါတယ်။ဒီချိန်ထဲမှာပဲတရုတ်ရဲ့အကျိုးစီးပွားကိုကာကွယ်စောင့်ရှောက်ဖို့ကြိုးပမ်းရပါတယ်။မတ်လ29ရက်နေ့တပ်မတော်နေ့အခမ်းအနားကိုတရုတ်ဟာရုရှားထိုင်းလာအိုဗီယက်နမ်ပင်္ဂလားဒေ့အိန္ဒိယတို့နဲ့အတူတက်ရောက်ပါတယ်။အမေရိကန်နဲ့အနောက်တိုင်းကဒဏ်ခအရေးယူလို့အနာသိစေအောင်စုကိုချက်ချင်းထိလိုက်သွားမှာမဟုတ်ပြီနဲ့အတဲကံဘဝပြန်ရောက်သွားတာကိုတရုတ်ကအခွင့်အောင်းယူနိုင်ပါတယ်မြန်မာနိုင်ငံရေးမှာတရုတ်ဝင်ရှုပ်နေတာဘူနေဝင်းရဲ့မဆလာခေတ်ကလေးကပါဒါပေမဲ့တရုတ်ထောက်ခံတဲ့ဘတ်ကပကွန်ပျူတာဟာပြည်သူလူထုကိုညှဉ်းပန်းနှိပ်စက်တာမဟုတ်တဲ့အတွက်အဲ့ဒီတုန်းကတရုတ်စံရေးစိတ်ကြအခုလိုမပြည့်ချင်ပါဘူးအတဲကံစီအစိုးရကတရုတ်ကိုမိခူအားထားလာတော့မှသာပြေကူမြမပြီမှာလူမုံများလာတာဖြစ်ပါလေခင်ဗျာ